America in Burmese.
ဆင်ပေါ မင်္ဂလာ ညနေခင်းမှာ တနေ့တာ အမောပန်း ပြေးကြပါရလား ခင်ဗျာ ဒီ အမေရိကန် တိုင်းရဲ့ 2018 ခုနှစ် နိုဝင်ဘာလ 17 ရက် တနင်္ဂနွေနေ့ ညနေခင်း အစီအစဉ်တွေကို မြန်မာ စံတော်ချိန် ညနေ 6:00 9:00 ထိ American ပြည်ထောင်စု Washington DC မြို့တော်ကနေ လိုင်းနူမီတာ 19.25 ရူဟာနေ တိုက်ရိုက် ထုတ်လွှင့်နေပါပြီ ကျွန်တော်ညဝင်းအောင်ပါ ဒီကနေ့ ညနေခင်း အစီအစဉ်တွေကို တောင်းဝန်ယူတင်ဆက်သွားမှာပါ
ကျမသင်္ကီထိုက်ပါရှင် ကိုရန်နိုင်တဲ့အတူ သတင်းတွေကို ကြီးညာပါမယ် ပထမကဘာစစ် အဆုံးသက်ခြင်း 1 တရာပြည့် အထိတ်အမှတ်အဖြစ် ဒီကနေ့မှာတော့ ကဘာတလွားကခေါင်းဆောင်နေ ပြင်သစ်နိုင်ငံမှာ စူးစီးရောက်ရှိနေကြပါတယ် ရိုဟင်ဂျာဒုက္ခသည်တွေကို ဒီသတင်းပတ်ထဲ စပြီးတော့လက်ခံဖို့ရှိနေပါတယ် ဒီလိုထိတ်တန့်ရောက်သတင်းတွေကို နားဆင်ကြရဖို့ရှိပါတယ်ရှင်
ဟုတ်ကဲ့ပါခင်ဗျာ တပတ်နိုင်ငံကိုထွက်ခွာသွားကြတဲ့ တင်းချီတဲ့ရိုဟင်ဂျာဒုက္ခသည်တွေကတချို့ကို နိုဝင်ဘာလ17ရက်နေ့မှာစတင်ပြီးပြန်လည်လက်ခံတော့မယ့်အစီအစဉ်နဲ့ပတ်သက်လို့ဒီဝင်လာမယ့်လက်ခံတဲ့လူတွေကိုဒီကခုရနဲ့တောင်ပြလက်ဝဲလက်ခံစခန်းဒီမှာနှစ်ရက်ထားမယ်အဲ့မှာနှစ်ရက်ထားပြီးတဲ့နောက်မှာသူတို့ကိုဒီစာဖိုးခေါ်ဈာစခန်းကိုပို့မယ်အဲ့ဒီဈာစခန်မှာသူတို့တက်လာထားပြီးဒီကနေ့ရန်ကုန်
NRPC ရုံးမှာကျင်းပတဲ့လူကယ်တန်ဝန်ကြီးဒေါက်တာဝင်းမြတ်အေးရှင်းပြတဲ့သတင်းစာရှင်းလင်းပွဲကိုကုရိုင်းတက်ရောက်သတင်းယူခဲ့တယ်ကျွန်တော်တို့ဝိုင်းတော်သားကုကြောကြောတိုင်းနဲ့ဆက်သွယ်မေးမြန်းထားတာကိုသတင်းနေ့ပြီးမှနားဆင်ရဖို့ရှိပါတယ်အဲ့ဒီနောက်မှာတော့နိုင်ငံတကာသတင်းတွေကိုလည်းတင်ဆက်ပေးအောင်မှာပါအခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမှတ်သင်ကြည့်ထိုင်းတဲ Macron, American Tamra Donald Trump နဲ့ တခြား နိုင်ငံ ခေါင်းဆောင်တွေ တက်ရောက်ခဲ့ကြတာပါ။ ပထမကမ္ဘာစစ်အတွင်းတပ်ဖွဲ့တွေ ဒါမှမဟုတ်လေအလုသမားတွေဆစ်လွတ်ခဲ့ကြတဲ့ နိုင်ငံတွေရဲ့ ခေါင်းဆောင်တွေကတော့ အညာတရစစ်တီများ ဗိမာန်ကိုသွားပြီး မိတိုင်းတွေထွန်းညှိပေးကြပါတယ်။နိုင်ငံအတွက်တက်ဆွန့်ခဲ့တဲ့ပြင်သစ်စစ်တီတူလဲလျောက်နားနေရလို့ရေးထိုးထားတဲ့ဗိမာန်မှာမိနိုင်ကိုညာတိုင်းအစ်စ်ထွန်းညှိတာပါ။မိုးရီတွေတဲမှာကျင်းပခဲ့တဲ့အခမ်းအနားမှာတော့တယောဂီတပညာရှင်ယိုယိုမာအာဖရိကတိုက်ဘဲနင်းနိုင်ငံသူတေးရီတေးဆိုအန်ဂျလီကစ်ဂျိုတို့လည်းဖျော်ဖြေခဲ့ကြပါတယ်။ပထမကမ္ဘာစစ်အတွင်းတိုက်ခိုက်ခဲ့ကြတဲ့စစ်တီတွေတဲမှာတော့အသက်ရှင်လျက်ရှိနေသူမရှိတော့ပါဘူး။ဒါပေမဲ့လည်းလွန်ခဲ့တဲ့နှစ်ပေါင်းတရာဒီကနေ့ဒီအချိန်ပထမကမ္ဘာစစ်အတွင်းရှေ့တန်းစစ်မြေပြင်မှာစစ်တီတွေရေးသားခဲ့ကြတဲ့ဘေးစာတွေကိုအထက်တန်းချောင်းသားတွေကဖတ်ကြားခဲ့ကြပါတယ်။အမေရိကန်စစ်တပ်ကဗိုလ်ကြီးချားလ်စ်နော်မင်တန်ရေးသားထားတဲ့စာထဲမှာတော့စစ်သားတွေကပြင်သစ်မင်းကလေးတွေကိုဖက်ထားကြတယ်။တချို့ကတော့ရည်နေကြတယ်။မင်းကလေးတွေကစစ်သားတွေကိုအနမ်းပေးပြီးတော့နှုတ်ဆက်ကြတယ်။ကမ္ဘာပေါ်မှာသူအနေချင်းဆုံးနေရလို့ရေးသားခဲ့ပါတယ်။ပြင်းထန်ချီလင်းတက်တာအယ်ဖရက်ရိုမင်ဂရက်စ်ကတော့အမြောက်ဆန်တွေတနက်ကြီးစက်နေဝဲပြန်နေတာတွေနောက်ဆုံးတော့ပြီးဆုံးသွားပြီလို့ရေးသားခဲ့ပါတယ်။အမေရိကန်သမ္မတထရန့်ကတော့ပြင်းထန်နိုင်ငံပါရီမြို့ပြင်ကအမေရိကန်တင်ကြိုင်ကိုမနစ်စနေနေ့ကသွားမဲ့အစီအစဉ်ကိုဖျက်ခဲ့ပါတယ်။ရာသီဥတုကြောင့်သွားရလာရစီစဉ်ဖို့အခက်အခဲကြောင့်သမ္မတရဲ့အစီအစဉ်ကိုဖျက်လိုက်ရတာလို့အင်ဗျူဒေါ်ကကြေညာချက်ထုတ်ပါတယ်။ဒါပေမဲ့မိုးအုံပြီးရာသီဥတုမကောင်းတဲ့အခြေကပဲအင်ဂျီရိုအရာရှိချုပ်ဗိုလ်ချုပ်ကြီးဂျွန်ကယ်လီနဲ့အမေရိကန်ပူရယ်စေဥစည်းချုပ်များအဖွဲ့ဥက္ကဋ္ဌဂျိုးဒန်ဖော့ဒ်ကတော့အမေရိကန်တင်ကြိုင်တဲ့အောက်မေ့ပွဲကိုတွားရောက်ပြီးအဲ့ဒီမှာမြုပ်နှံထားတဲ့သူ 2,300 နီးပါးတို့ကိုဂါရဝပြုခဲ့ကြပါတယ်ရှင်
အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းနဲ့မြောက်ပိုင်းမှာလောင်ကျွမ်းနေတဲ့တောင်မီကိုငြိမ်းသက်နိုင်ဖို့ပြည်နယ်မိသက်တပ်ဖွဲ့ဝင်တွေအပူတပြင်းနဲ့ကြိုးပမ်းနေကြပါတယ်။ဒီနေ့တောင်မီလောင်ကျွမ်းမှုဟာအဆိုးဆုံးတွေထဲကတစ်ခုဖြစ်ပြီးတော့ဒီတောင်မီကိုတိတ်မကြခဲ့အချိန်အတွင်းမှာလည်းငြိမ်းသက်နိုင်ဖို့အနေထားမရှိဘူးလို့မြို့သားမိုးလေဝသဌာနကပြောပါတယ်။ကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းကမိလောင်ကျွမ်းမှုအတွင်းမှာသေဆုံးသူရုပ်လောင်14လောင်းကိုစနေနေ့ကထပ်မံတွေ့ရှိခဲ့တယ်လို့အာနာပိုင်းကပြောပါတယ်။ဒါကြောင့် Paradise မြို့ကသေဆုံးသူအရေအတွက်ဟာအခုဆိုရင် 23 ယောက်ရှိသွားပြီဖြစ်တယ်လို့ခရိုင်ရဲရာရှိကစနေနေ့နောက်ပိုင်းမှာပြောပါတယ်။အစောပိုင်းကတော့ California ပြည်နယ်တောင်ပိုင်းမာလဘီမြို့မှာတောမီလောင်ကျွမ်းမှုကြောင့်အဲ့ဒီမြို့မှာနေထိုင်သူတွေကိုဘေးလွတ်ရာကိုရွှေ့ပြောင်းခဲ့ရပြီးတော့ဒီမီလောင်ကျွမ်းမှုအတွင်းလူ2ဦးကားထဲမှာသေဆုံးခဲ့ပါတယ်။ကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းနဲ့မြောက်ပိုင်းကမီလောင်ကျွမ်းမှုအတွင်းမှာ25ယောက်ထပ်မံနဲ့တေဆုံးခဲ့ပြီဖြစ်ပါတယ်။ မေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့အခုလိုမီးလောင်ချက်မှုနဲ့ပတ်သက်ပြီးတော့ကယ်လီဖိုးနီးယားအာဏာပိုင်တွေကိုမနေ့စနေနေ့ကရောဒီကနေ့တနင်္ဂနွေနေ့အစောပိုင်းမှာပါ Twitter ကနေပြစ်တင်ပြောဆိုထားပါတယ်အခုလိုမီးလောင်ကျွမ်းရတာဟာတစ်တော်တွေကိုတေချာထိမ့်သိမ်းမစောင့်ရှောက်နိုင်လို့ဖြစ်ရတာဖြစ်ပြီးတော့ပြည်ထောင်စုအစိုးရကပေးမဲ့အကူအညီတွေကိုမပေးဘဲနေသွားမယ်လို့လည်းချိန်ချောက်ထားပါတယ်ဒါပေမဲ့ကယ်လီဖိုးနီးယားပြည်နယ်မှာမိုးခေါင်တာကိုတော့သမ္မတထရမ့်ကထည့်သွင်းပြောဆိုသွားခဲ့ခြင်းမရှိပါဘူးခင်ဗျာ
ရုရှားတို့ထောက်ပံ့ထားတဲ့ယူကရိန်းနိုင်ငံအရှေ့ပိုင်းဒေသမှာဒေသဆိုင်ရာအစိုးရခေါင်းဆောင်တွေကိုဒီကနေ့တနင်္ဂနွေနေ့မှာမဲပေးရွေးချယ်ခဲ့ကြပါတယ်။ဒီရွေးကောက်ပွဲတွေကျင်းပတဲ့အပေါ်ယူကရိန်းအမေရိကန်နဲ့ဥရောပသမ္မတတို့ကကန့်ကွက်ရှုတ်ချထားပါတယ်။ရွေးကောက်ပွဲကတရားမဝင်ဖြစ်သလိုတရားဥပဒေနဲ့မညီအတိအမှတ်ပြုမှလည်းမဟုတ်ဘူးလို့ဥရောပသမ္မတကသတ်မှတ်တဲ့အကြောင်း EU နိုင်ငံသားရေးရာမူဝါဒဆိုင်ရာအကြီးအကဲဖက်ဒရီကာမိုဂါဟီရီရီနီကပြောပါတယ်။ဒီရွေးကောက်ပွဲတွေကဟာသတစ်ခုလိုပဲလို့ယူကရိန်းဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်ကတ်ဘော့ကာကပြောပါတယ်ယူကရိန်းနိုင်ငံခရိုင်းမီးယားဒေသကို2014ခုနှစ်မှာရုရှားတို့ကျူးကျော်သိမ်းပိုက်ခဲ့ပြီးယူကရိန်းအရှေ့ပိုင်းဒေသကတပုံတွေကိုလည်းရုရှားတို့ထောက်ပံ့ခဲ့တာဖြစ်ပါတယ
်ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံအရှေ့ပိုင်းမှာအီဘိုလာရောဂါဖြစ်ပွားခဲ့တာကြောင့်လူ100ကျော်သေဆုံးသွားပါတယ်ပြီးခဲ့တဲ့ဩဂတ်စ်လကအီဘိုလာရောဂါဖြစ်ပွားခြင်းကစပြီးတော့ရောဂါဖြစ်ပွားသူဦးရေဟာ300လောက်ရှိတယ်ဆိုတာကိုအတည်ပြုနိုင်ခဲ့တယ်လို့အာနာပိုင်တွေကပြောပါတယ်ဒီထဲကထပ်ဝက်လောက်ဟာမြောက်ကီဝူပြည်နယ်ကလူ7သိန်းလောက်နေထိုင်တဲ့ဗန်နီမြို့မှာဖြစ်တယ်လို့ကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်ဒါပြင်အခုအီဘိုလာဖြစ်ပွားနေတဲ့နေရာဟာလက်နက်ကိုင်အဖွဲ့တွေဒါဇင်နဲ့ချီလှုပ်ရှားနေတဲ့ဒေသမှာဖြစ်ပွားခဲ့တာပါအီဘိုလာရောဂါဖြစ်ချိန်ကစပြီးတော့အကူအညီပေးအဖွဲ့တွေဟာသူတို့ရဲ့လုပ်ငန်းတွေကိုအချိန်ကိုလျှော့ချတာတွေရက်ဆိုင်တာတွေနဲ့မကြာခဏဆိုသလိုလုတ်ခဲ့ရပါတယ်ကျန်းမာရေးဝန်ကြီးဌာနကအကူအညီပေးအဖွဲ့တွေဟာချင်းကြောင်မှုတွေကိုထိလက်ရောက်ရံပြုခံရတာတွေပြင်မေးဆွဲခံရတာတွေနဲ့သူတို့ရဲ့အကူအညီပေးပစ္စည်းတွေလည်းထပ်ခါတလေဖျက်ဆီးခံခဲ့ရတယ်လို့ကျန်းမာရေးဝန်ကြီးအိုလီအီလွန်ဂါကပြောပါတယ်။အရေးပေါ်အကူအညီပေးအဖွဲ့ကဝန်ထမ်း2ဦးလည်းတိုက်ခိုက်ခံရတာကြောင့်သေဆုံးသွားတယ်လို့သူကပြောပါတယ်။အီဘိုလာရောဂါပိုးကိုကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံမှာ1986ခုနှစ်ကပထမဆုံးအကြိမ်စတင်တွေ့ရှိခဲ့တာဖြစ်ပြီးတော့အခုဒီအကြိမ်ဖြစ်ပွားတာဆိုရင်10အကြိမ်မြောက်ဖြစ်ပါတယ်ခင်ဗျာ။
အမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်လေးကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင်။ဒီဝေးမြန်မာပိုင်းအစီအစဉ်ရဲ့တင်းငွေနေ့ညနေခင်းသတင်းလေးကိုနားဆင်ကြရတာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးရတဲ့တိမ့်နဲ့ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေကပထမဆုံးအထုပ်ဌာနီပြန်ရေးလုပ်ငန်းစဉ်ကိုလာမယ့်ခြားသာပြည်နှစ်နိုဝင်ဘာလ15ရက်နေ့မှာစတင်မှာဖြစ်ပါတယ်။ပထမအထုပ်ဌာနီပြန်မဲ့လူပေါင်း1250ယောက်ထဲကနေတရက်ကိုလူပေါင်း150နှုန်းနဲ့15ရက်ကြာလက်ခံရေးလုပ်ငန်းစဉ်ကိုဆောင်ရွက်မယ်လို့မြန်မာအစိုးရကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။ဌာနီပြန်လာမဲ့သူတွေကိုငခုရနဲ့တောင်ပြိုလက်ဝဲတို့မှာလက်ခံမှာဖြစ်ပြီးအဲ့ဒီနောက်မှာလှဖိုးကောင်ဂျားစကတ်မှာတလထားရှိမှာဖြစ်ပါတယ်။နေထိုင်ခြင်းအတွင်းလိုအပ်တဲ့စာနယ်ဇင်းခါကျန်းမာရေးဆောင်ရွက်မှုအလုံးကိုမြန်မာဘက်ကစီစဉ်ပေးမှာဖြစ်တဲ့အကြောင်းလဲကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။ဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံသဘောတူညီချက်အရဒီနှစ်ဇန်နဝါရီလမှာပထမဆုံးအချိန်ဖြစ်ဌာနီပြန်ရေးစဖို့ကိုစီစဉ်ခဲ့ကြပေမဲ့မဆနိုင်ခဲ့ပါဘူး။ဒီသတင်းပတ်အတွင်းဆက်မဲ့ဌာနီပြန်ရေးလုပ်ငန်းစဉ်အပေါ်မှာတော့ကုလသမဂ္ဂဘက်ကစိုးရိမ်ကြောင်ပြောဆိုထားတာဖြစ်တယ်လို့ဒီလုပ်ငန်းစဉ်ကိုဆိုင်းငံ့ဖို့ကိုလည်းတိုက်တွန်းနေတာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်မှာခိုးလုံနေကြတဲ့ရိုဟင်ဂျာဒုက္ခသည်အများစုကတော့သူတို့ကိုရိုဟင်ဂျာအဖြစ်အသိအမှတ်ပြုဖို့နိုင်ငံသားဖြစ်ခွင့်ပေးမှသာဌာနီပြန်နိုင်မယ်လို့ပြောဆိုနေကြပါတယ်။မြန်မာအစိုးရဘက်ကတော့ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုအသိအမှတ်မပြုသလိုနိုင်ငံသားဖြစ်ခွင့်ကိုလည်းဥပဒေအတိုင်းပဲဆောင်ရွက်ရမယ်လို့ပြောဆိုထားပါတယ်ရှင်။
နိုင်ငံတော်တိုင်းပြည်ကပုဂ္ဂိုလ်တော်ဆန်းစုကြည်ဟာစင်ကာပူဝန်ကြီးချုပ်လီရှန်လွန်ရဲ့ဖိတ်ကြားချက်နဲ့စင်ကာပူကိုတွားရောက်မှာဖြစ်ပြီးတော့33ကြိမ်မြောက်အာဆီယံထိပ်သီးအစည်းအဝေးကိုပါတက်ရောက်မှာဖြစ်ပါတယ်။ဒေါင်ဆန်းစုကြည်ရဲ့စင်ကာပူလေးရာကြာခီးစဉ်ကိုတလနေ့မှာစတင်မှာဖြစ်ပြီးတော့အာဆီယံထိပ်သီးအစည်းအဝေးနဲ့အချိန်20မြောက်အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုအဖွဲ့ APEC အစည်းအဝေးတွေကိုတက်ရောက်မှာဖြစ်ပါတယ်။ဒီအစည်းအဝေးတွေမှာဒေါင်ဆန်းစုကြည်ဟာကမ္ဘာခေါင်းဆောင်တွေကိုမိန့်ခွန်းပြောကြားဖို့ရှိပြီးတော့ဒီမိန့်ခွန်းထဲမှာပူးပေါင်းဆောင်ရွက်ရေးဆိုင်ရာ ကုန်သွယ်ရေးနဲ့ယနေ့မြို့နယ်မှုဆိုင်ရာကာကွယ်ရေးနဲ့လုံခြုံရေးဆိုင်ရာကိစ္စရပ်တွေကိုပါထည့်သွင်းပြောကြားဖို့ရှိတယ်လို့နိုင်ငံခြားရေးဌာနလက်အောက်ကမြန်မာဆိုင်ရာအာဆီယံဌာနရဲ့ပြောကြားချက်ကိုသတင်းတွေမှာဖော်ပြထားပါတယ်။ဒါပြင်စိုက်ပျိုးရေးတည်တော်နဲ့ငါးလုံငန်းဆိုင်ရာသက်သွေးရေးစွမ်းအင်ခီးသွားလုပ်ငန်းတရားဥပဒေစိုးမိုးရေးပညာရေးနဲ့ဒေသတွင်းမိတ်ဆွေများဥပပေါင်းဆ ရှားနဲ့အမေရိကန်အပြင်ဩစတြေးလျနဲ့အိန္ဒိယနိုင်ငံတွေကခေါင်းဆောင်တွေပါတက်ရောက်မှာဖြစ်ကြောင်းစင်ကာပူဝန်ကြီးချုပ်ယုံကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ
ဆိုမာလီယာနိုင်ငံရဲ့မြို့တော်မှာပြီးခဲ့တဲ့တောက်ချန်နေ့ကအထီးခံကာဗွန်ခွဲတိုက်ခိုက်ခံရမှုကြောင့်တည်ဆုံးသူအရေအတွက်ကဆေးရုံ5ခုကမှတ်တမ်းတွေအရ52ယောက်အထိတိုးလာပါတယ်စစ်သွေးချ4ယောက်ကဟိုတယ်ထဲကိုဝင်ပြီးအမိုးပေါ်ကိုတက်နောက်အောက်ကလူတွေကိုတနက်နေ့ပြစ်ခတ်ခဲ့တာလို့တိုက်ခိုက်မှုကိုတုံ့ပြန်ကင်တွယ်ခဲ့တဲ့လုံခြုံရေးတာဝန်ရှိသူတွေကပြောပါတယ်လုံခြုံရေးတပ်ဖွဲ့ကတိုက်ခိုက်သူတွေကိုအသေးပြစ်တက်ခဲ့ပြီးဟိုတယ်ခန်းတွေထဲကနေဓာစင်နဲ့ချီတဲ့လူတွေကိုကဲထုတ်ခဲ့ရတယ်လို့လည်းပြောဆိုကြပါတယ်ရှင်
ဘရာဇီးလ်နိုင်ငံမှာမိုးကြီးကြီးရွာသွန်းခဲ့တာကြောင့် Rio de Janeiro မြို့နာမှာစနေနေ့စောပိုင်းကမြေပြိုကျမှုဖြစ်ပွားခဲ့ပြီးတော့လူ10ယောက်တေဆုံးပြီးတော့17ယောက်ဒဏ်ရာရခဲ့ပါတယ်ဒါအပြင်4ယောက်ထပ်မံပျောက်ဆုံးနေတယ်လို့ဘရာဇီးလ်အာဏာပိုင်တွေကပြောပါတယ်ဒီမြေပြိုကျမှုဟာ Rio မြို့အပြင်ဘက်က Nitrai မှာဖြစ်ခဲ့တာဖြစ်တယ်လို့ Rio မြို့ရဲ့အရသာကာကွယ်ဆောင်ရွက်ဌာနချီကဲ Robert Day က Global ရုပ်သံဌာနကိုပြောပါတယ်နေရကြမှုအကြီးကျယ်ရွာသွန်းခဲ့တာကြောင့် Netrai မှာရေးပေါ်ချီနေကြီးညာခဲ့ရတယ်လို့သူကပြောပါတယ်။ဒါပြင်လူတွေကိုလည်းဘေးလွတ်ရာကိုရွှေ့ကြဖို့တိုက်တွန်းထားတယ်လို့ပြောပါတယ်။ဘိုးကြောင့်ကြောက်တုံးကြီးတွေပြိုကျလာပြီးတော့အိမ်တွေနဲ့စီးပွားရေးလုပ်ငန်းတွေထိခိုက်ပျက်စီးခဲ့တယ်လို့ကယ်ဆယ်ရေးအဖွဲ့ဝင်တွေကပြောပါတယ်ခင်ဗျာ
။နောက်ဆုံးရမြန်မာနိုင်ငံကသတင်းတွေကိုခုမတ်တင်ကြီးထိုင်တဲ့ကိုရန်နိုင်တို့ပြောပြခဲ့ကြတာပါခင်ဗျာ VOA ရန်နေအခုထုတ်လွှင့်နေတဲ့အစီအစဉ်ကို VOA ရဲ့ internet ဆာမင်တာ burmese.voanews.com မှာလည်းတိုက်ရိုက်နားဆင်နေပါတယ်သတော်ရှင်များခင်ဗျာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်သွားကြတဲ့ရွှေညာဒုက္ခသည်တွေကတချို့ကိုအခုလာမယ့်နိုဝင်ဘာ15ရက်နေ့ကစပြီးရခိုင်ပြည်နယ်မှာပြန်လည်လက်ခံသွားမှာဖြစ်ပါတယ်ဒါနဲ့ပတ်သက်လို့ရန်ကုန်မြို့ NRPC ငင်းငယ်ရေးစင်တာမှာလူကယ်ပြန်ဝန်ကြီးဒေါက်တာဝင်းမြတ်အေးတို့ကသတင်းစာရှင်းလင်းပွဲကျင်းပပါတယ်အဲ့ဒီသတင်းစာရှင်းလင်းပွဲကို VOA ဝါရှင်တန်ရုံးကဝိုင်းတော်သားကိုကျော်ကျော်သိန်းနဲ့တက်ရောက်ပါတယ်။အဲ့တော့ကိုကျော်ကျော်သိန်းကြီးအခုပြန်လည်လက်ခံမဲ့အစီအစဉ်မှာအရေးအတွက်ဘယ်လောက်နဲ့စတင်လက်ခံမလဲ။ဘယ်လိုနေရာချထားပေးမလဲဆိုတာကိုပြောပြပေးပါအောင်ဗျ
။ဟုတ်ကဲ့ပါ။နိုဝင်ဘာလ15ရက်နေ့ကစပြီးတော့တရက်ကိုလူ150နှုန်းနဲ့စုစုပေါင်းဒုက္ခသည်1250ယောက်ဒီကြားအချင်းလက်ခံသွားမယ်။အဲ့လိုလက်ခံမဲ့ကြာချင်းစုစုပေါင်းက15ရက်ပတ်ဝန်းကျင်လောက်ရှိနေဆိုပြီးတော့ဒီကနေ့ညနေပိုင်းကမှလုပ်တဲ့တင်းစာရှင်းလင်းပွဲအတွင်းမှာတာဝန်ရှိတဲ့ဒီဘက်ကပြောဆိုသွားပါတယ်ခင်ဗျာ
အဲ့လိုလက်ခံမဲ့ကိစ္စမှာမြန်မာအစိုးရဘက်ကဘာဒီဘလောက်ထိပြင်ဆင်ထားတယ်လို့သိရပါလဲ
ဟုတ်ကဲ့ပြင်ဆင်ထားရတဲ့ပတ်သက်လို့လူမှုအနေနဲ့ကြေကြေးနဲ့ပြန်လည်မြေစာသားရေးဝန်ကြီးဌာနဝန်ကြီးဒေါက်တာဝင်းမြတ်ကြီးကအသေးစိတ်ရှင်းပြသွားပါတယ်ဒီဝင်လာမဲ့လက်ခံတဲ့လူတွေကိုဒီမှာခူရနဲ့တောင်ပြူလက်ဝဲလက်ခံစခန်းတွေမှာနှစ်ရက်ထားမယ်အဲ့မှာနေရထားပြီးတဲ့နောက်မှာသူတို့ကဒီစဖူးခေါဈာစခန်းကိုပို့မယ်။အဲ့ဒီဈာစခန်းမှာသူတို့တလထားမှုတွေဈာထားတယ်။အဲ့ဒီကလာတဲ့မှာစံစီစားပဲရှင်းတော်ဒီဘူတော်တို့ပစ္စည်းစသည်အားဖြင့်လိုအပ်တဲ့အခြေခံလိုအပ်ချက်မှန်သမျှသူတို့ပေးမှာဖြစ်တဲ့အပြင်လူတယောက်ကိုတစ်နေ့1000လုံးထောက်ပံ့တယ်လို့ပြောပါတယ်။ဒါအပြင်ကျွန်တော်တို့ပညာရေးအဖြစ်ဆိုရင်လည်းဈာကြီးကျောင်းပေါ်ဒီစဖူးခေါစခန်းထဲမှာလည်းဈာကြီးကျောင်းဖွင့်ပြီးတော့ပညာရေးအတွက်ကိုထောက်ပံ့ပေးမှာဖြစ်လို့ကျမကြီးအပြင်ဆိုလေယူလီယာစီကန်ဒီဘာတွေနဲ့တို့ကာကိုစီထူတာတို့ဒီအာဟာရပြည်နေကြီးဆန်းစစ်တာတို့ခြေကံကျမကြီးဆောင်းဆောင်မှုပြီးနေဆိုပြီးတော့ကျွန်တော်တို့တော်တော်ဝင်းမြတ်ကြီးကအပြည့်အစုံကိုအသေးစိတ်ရှင်းပြသွားပါတယ်
အဲ့တော့အခုလိုမျိုးရင်းညာတွေကိုပြန်လက်ခံမဲ့ကိစ္စမှာဟိုဘက်ကနေပြီးတော့ပြန်လာမဲ့သူတွေဘက်မှာလည်းဟလာစိုးရိမ်မှုတွေရှိကြသလိုဒီရခိုင်ပြည်နယ်ထဲမှာလည်းရခိုင်တိုင်းသားတွေပါဝင်ဒေသခံတွေဘက်မှာလည်းဟုတ်လားစိုးရင်ကြောင်ကြာမှုတွေရှိနေတာကျွန်တော်သိကြားသိနေရပါတယ်ဆိုတော့ဒီနှစ်ဖက်စလုံးရဲ့စိုးရင်မှုရှိနေတာကိုရောပါသက်သာသွားဖို့အတွက်ပေါ့လေဒီတာဝန်ရှိသူတွေဘက်ကဘယ်လိုပြင်ဆင်လှုပ်ဆောင်ထားတာတွေရှိတယ်လို့သိရပါလဲ
နှစ်ဖက်စိုးရင်မှုကိုသူတို့လည်းပဲကောင်းကောင်းသတိထားမိဖို့ပေါ်ပါတယ်လက်ရှိသူတို့လုပ်နေရဆိုတာဒီထဲမှာသတ်မှတ်တတ်တာရှိရတာတွေကတော့ဒီရက်ကြီးကောင်းဆောင်ဒီလိုပဲဆိုကြပါစို့ရက်ရလူကြီးတွေပေါ့လေနှစ်ဖက်ဝန်းမှာရှိတဲ့ရက်ရလူကြီးတွေကိုသူတို့ပြေဆုံးပြီးတော့ရှင်းပြတာညီနိုင်တိုင်နေတာအကျဉ်းယူတာစသည်အပြင်အရာတွေကိုသူတို့အသေးအချာကိုလုံဆောင်နေလို့သူတို့ပြောပါတယ်ဒါပေမဲ့အဲ့ဒီဟာတွေကနေပြီးတော့နှစ်ဖက်ရဲ့စိုးရိမ်မှုတွေ ဘယ်လောက်ဇောပါတက်တာစီမလဲဆိုတာကတော့အတိအကျကျွန်တော်ပြောနိုင်တဲ့အခြေအနေမှမရှိပါဘူ
းဒုက္ခသည်ကြီးပြန်လာမဲ့ဒီအစီအစဉ်ပြန်လေလက်ခံတဲ့အစီအစဉ်မှာအာဒီ UNHCR ကဟလာသူတို့တချို့ကိစ္စဟိုသူတို့ကိစ္စသူတို့အနေနဲ့တရင်ချက်လက်ဒီမတိကောင်းမှမတိရဘူးအာပြီးတော့ဟလာဒီပြန်လာမဲ့အစီအစဉ်မှာလဲသူတို့အနေနဲ့ပါဝင်ပူးပေါင်းခွင့်မရဘူးဆိုတာတွေပြောထားတာရှိပါတယ်ဆိုတော့ဒီလိုပြန်လာမဲ့အစီအစဉ်ပြန်လေလက်ခံရေးအစီအစဉ်မှာဟလာကုလသမဂ္ဂ UN ရဲ့ဟလာဟိုပါဝင်ပူးပေါင်းလှုပ်ဆောင်နိုင်တဲ့အနေအထားမျိုးရောဟိုအနာပိုင်းဒီဘက်ကဘာရှင်းပြတာရှိပါလဲ
UNHCR UNDP လို့နေကျွန်တော်ဆိုတော့အခြားမှာအစိုးအစောပိုင်းတွေကလက်မှတ်သဘောတူညီချက်လက်မှတ်ရေးထိုးတာရှိပါတယ်အဲ့ဒါကိုဝန်ကြီးဒေါက်တာဝင်းမြတ်ကြီးကကျွန်တော်တောင်းဆိုချက်ပြီးတော့ရောအချင်းတော်မင်းကပြန်ထောက်ပြပြီးတော့ပြောပါတယ်ဒါပေမဲ့အခုကျွန်တော်တို့ပြောနေတဲ့ဒီ normal လေးမှာလက်ခံမဲ့အစီအစဉ်နဲ့ပတ်သက်လို့ဒီကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးအပါအဝင်ပေါ့လေကျွန်တော်ကုလသမဂ္ဂအဖွဲ့အစည်းတွေဒီလက်ရှိအစီအစဉ်မှာဘယ်လိုပါဝင်နေရလို့ဆောင်နေရဆိုတာမျိုးကိုတော့တိတိကျကျဖြေဆိုသွားတာမျိုးကျွန်တော်မတွေ့ရပါဘူး။အဲ့တော့သူတို့ရှင်းပြတဲ့အထက်မှာတော့ငကိုရုံးကလည်းသဘောတူညီထားတာရှိတယ်။အဲ့ဒီသဘောတူညီတဲ့အတိုင်းဆက်လုပ်နေတယ်။ဥပမာယူနီဆီယာဆိုရင်ကျွန်တော်တို့သက်ဆိုင်ရာဒေတာတွေမှာသက်ဆိုင်ရာနေရာတွေမှာပေါ်ပြီးတော့ဆန်းစစ်လေးတာနှစ်တင်လုပ်ပြီးသွားပြီးဒီတတိယအကြိမ်လုပ်မယ်။လုပ်ဖို့ရှိတယ်ဆိုတာမျိုးဟိုပဲဖြေကြသွားပါတယ်။လက်ရှိအခုကျွန်တော်တို့ပြောနေတဲ့ normal လားလေမှာလက်ခံတဲ့အစီအစဉ်နဲ့ပတ်သက်လို့ကုလသမဂ္ဂအဖွဲ့အစည်းတွေရဲ့ပေါ်မှုအခန်းကဏ္ဍကိုတိတိကျကျဖြေဆိုသွားတာမျိုးတော့မရှိပါဘူး
။အဲ့တော့ကိုကျော်သိန်းအခြားအရေးပါမဲ့အချက်လက်တွေရောဘာတွေသိရပါသေးလဲ
။ဟုတ်ကဲ့ဒီအချက်လက်တွေကျွန်တော်တို့သိခဲ့ရတာမှာဒီ National Verification Card ပေါ့လေ NVC ကလို့ခေါ်တဲ့ကပြားရှိတဲ့ပြန်ရောက်လာတဲ့ကပြားကင်ထားတဲ့ပြန်ရောက်လာတဲ့လူတွေအနေနဲ့ဒါဒီမောင်းတော်မျိုးနဲ့အတွင်းမှာတက်တဲ့နေရာလွတ်လပ်သွားလို့ရတယ်ဒါပေမဲ့မောင်းတော်မျိုးကိုကြော်ပြီးတော့သွားမယ်ဆိုရင်တော့နောက်ထပ်ဆောက်လာတင်ကုသချက်တောင်းရမယ်ဆိုတဲ့ဘက်မျိုးပြောသွားတာကျွန်တော်သိရပါတယ်နောက်တစ်ခုကဒီနိုင်ငံသားဖြစ်ရေးအဆင့်ဆင့်လူငယ်စဉ်ကိုဆောက်တဲ့အခါမှာလည်းပဲရိုဟင်ဂျာတို့မဟုတ်ဘင်္ဂလီဆိုတဲ့အတော်အုံမျိုးတမတ်တင်မျိုးဘာကူမှပေါ်ပြเสียမလို့ဘူးလို့လည်းပဲပြောပါတယ်နောက်ဒီဒါဒီလားလေမှာပြန်လက်ခံမဲ့အစီအစဉ်ကိုလည်းပဲတရင်းသမားတွေကိုယ်တိုင်သွားပြီးတော့တရင်းသားကြီးနိုင်မှုတွေပြန်ကြားရုံဝင်ခဏကအစီအစဉ်လုပ်မယ်လို့လည်းပဲပြောသွားတာရှိပါတယ်ခင်ဗျာ
NRPC မှာကျင်းပတဲ့ဒင်းစာရှင်လင်းပွဲကိုတက်ရောက်ခဲ့တဲ့ကိုကျော်ကျော်သိန်းနဲ့ဆက်သွယ်မေးမြန်းခဲ့တာပါအခုတော့ထိတန်းရောက်နိုင်ငံတကာသတင်းစာတွေကိုတင်ပြပါမယ်နိုဝင်ဘာလ17ရက်ဒီကနေ့ဟာလူသန်းပေါင်း40နီးပါးသေဆုံးခဲ့ရတဲ့ပထမကမ္ဘာစစ်ကြီးပြီးဆုံးကြောင်းစစ်ပညာရေးစာချုပ်လက်မှတ်ထိုးတဲ့နှစ်တရာပြည့်ဖြစ်ပြီးတော့ဒီအနောက်ဘက်စစ်မျက်နှာပြင်တစ်လျှောက်တနက်တန်းနေ့ခြုံငိမ်းခဲ့ရတာပါ1919ခုနှစ်မှာအမေရိကန်ဟာဂျာမနီကိုစစ်ကျင်လာပြီးကမ္ဘာစစ်တဲကိုဝင်လာခဲ့တဲ့နောက်မဟာမိတ်တွေဘက်ကစီးရီးအသာစီရခဲ့ပါတယ်။ဒါဟာဥရောပလူညုံရေးအတွက်အမေရိကန်ရဲ့ထဲထဲဝင်ဝင်ပါဝင်မှုအစဖြစ်ပြီးအမေရိကန်တွေရဲ့ဆွန့်လွတ်နင်းနာခံမှုကိုမေ့သွားကြမှာကိုတချို့ကစိုးရိမ်နေပါတယ်။ဟန်ရီရစ်ချ်ဝဲသတင်းပေးပို့ထားတာကိုကိုငိမ့်ညံ့ကပြောပြမှာပ
ါ။900ကီလိုမီတာရှိတဲ့အနောက်ဘက်ဆင်းမြက်နယ်ပြင်ဟောင်းနေရာမှာကဘာကြီးကိုပြောင်းလဲသွားစေခဲ့တဲ့စစ်ပွဲကြီးအဆုံးသတ်တဲ့နှစ်တရာပြည့်အခမ်းအနားကျင်းပနေတာပါအမေရိကန်ကနောက်ပိုင်းမှာပါဝင်ခဲ့ပေမဲ့လည်းမဟာမိတ်တွေရဲ့လူအားနဲ့စိတ်ဓာတ်အားအတွက်အများကြီးအထောက်အကူပြုမြင့်ပေးနိုင်ခဲ့ပါတယ်1918ခုနှစ်စက်တင်ဘာလ26ရက်နေ့မှာအာဂွန်ထိုးစစ်ကိုအမေရိကန်စစ်တပ်ဗိုလ်ချုပ်ဂျွန်ပါရှင်ကစတင်ခဲ့ပြီးအမေရိကန်စစ်တပ်တမိုင်းမှာအသေးပြောက်အများဆုံးတိုက်ပွဲတစ်ခုလည်းဖြစ်ပါတယ်
essentially the first few days
ဒီရန်တော်စားပိုင်းရဲ့နေငယ်အတွင်းမှာရလက်တွေကောင်းပါလေပိုဂျိုပေါ်ရှင်လူကျင်တော့မကောင်းခဲ့ပေမဲ့လည်းတန်းရှင်တော့ကောင်းပါလေဒါပေမဲ့နောက်တော့ဂျာမန်တွေကပဲစစ်ကူတွေထပ်ပို့ခဲ့ပ
ါရန်ဒီဂေါ့ကစစ်မြေပြင်တွေကိုလိုက်ပြတဲ့တိုးကိုက်တူဖြစ်ပြီးတော့စစ်မြေပြင်ကအပြည့်အစည်တွေဖြစ်တဲ့ဂျာမန်ယထာဘူဒာယုံလုံးမျိုးကိုလိုက်ပြပါတယ်ဒီနေရာကဂျာမန်ဂရုတ်ချင်းနေနဲ့အမြောက်နေရာတွေကိုဆက်သွယ်ထားတာပါ48ရက်ကြာတဲ့အာဂွန်ထိုးစစ်မှာကီလိုမီတာရာပေါင်းများစွာပြန်သိမ်းရမိပါတယ်။ပြင်သစ်နဲ့ဗြိတိရှတပ်တွေရှေ့တိုးလာတာနဲ့အမျှဂျာမန်တို့စစ်ရှုံးတော်မှာတေးကြသလောက်ဖြစ်သွားပါတယ်။အဲ့ဒါနဲ့စစ်ပြေငြိမ်းရေးကိုနိုဝင်ဘာလ17ရက်1918ခုနှစ်မှာလက်မှတ်ထိုးခဲ့တာကြောင့်တနက်တန်တွေတိတ်ဆိတ်သွားခဲ့ပါတယ်။ဗန်စ်မြို့ဟာအာဂွန်ထိုးစစ်ကြောင့်ပထမဆုံးပြန်လည်လွတ်မြောက်လာတဲ့မြို့ကလေးဖြစ်ပြီးအမေရိကန်တပ်တွေသိမ်းခဲ့တာပါ။အမေရိကန်ခီးသွားအများစုလာရောက်ကြတာဖြစ်ပြီးပထမကဘာစစ်ပွဲကလိုပြန်လည်တရုတ်ဆောင်သူတွေလည်းနှစ်တရာပြည့်ပွဲအတွက်လာကြတာပါ
United States
အမေရိကန်မှာဒုတိယကဘာစစ်ကပထမကဘာစစ်ကိုလွှမ်းမိုးသွားပါတယ
် I had relatives
who came over quite literally with the idea.
Democracy နိုင်ငံတွေအတွက်လုံခြုံအောင်လုပ်ပေးမယ်ဆိုပြီးတော့လာခဲ့တဲ့အမျိုးတွေရှိပါတယ်။သူတို့ဟာစံနှုန်းအမြင့်ကြီးတွေနဲ့လာခဲ့ကြတာပါ
။ပထမကမ္ဘာစစ်မှာ American 13,600 ကျော်တင်ဆောင်ခဲ့ပါတယ်။ New Zealand အကို American စစ်သင်းကြီးမှာ14,000ကျော်ကိုမြုပ်နှံထားပါတယ်။ပထမကမ္ဘာစစ်ဟာ American အနေနဲ့ပထမဆုံးနိုင်ငံသားတိုင်းပြည်ကိုစစ်သားအများဆုံးဆေလွတ်ခဲ့တာဖြစ်ပြီး1918စစ်ပွဲပြီးချိန်မှာပြင်သစ်မြေပေါ်မှာ American စစ်သားနှစ်တန်းနီးပါးရှိခဲ့တာပါအခုလိုဆွန့်လွတ်ခဲ့ပေမဲ့လည်းအမေရိကန်တွေဟာစစ်ပွဲအပြီးမှာဥရောပလုံခြုံရေးအတွက်ဆက်နေဖို့စိတ်မပြတ်သားခဲ့ပါဘူးလို့သမိုင်းပညာရှင်ဝီလျံဖီလ်ပေါ့ကပြောပါတယ
် It took a number of years
နှစ်ပေါင်းများစွာကြာခဲ့ပါတယ်ဥရောပမှာမငြိမ်သက်ခဲ့ပါဘူးရှေ့ရောကြီးကိစ္စအတွက်ပြင်းထန်တဲ့ဂျာမနီကြားဖြေရှင်းလို့မရနိုင်ခဲ့ပါဘူးနိုင်ငံတကာအရေးမှာအမေရိကန်ရဲ့ငွေကြေးထောက်ပံ့မှုကအရေးကြီးလာပါတယ
်1939ခုနှစ်ကမ္ဘာအင်အားကြီးနိုင်ငံတွေနောက်ထပ်စစ်ပွဲတစ်ခုထပ်တိုက်ခဲ့ပါတယ်အမေရိကန်စစ်အင်အားဟာဥရောပလုံခြုံရေးအတွက်အဆုံးအဖြတ်ဖြစ်လာစေခဲ့ပါတယ
် We see it being built up to defeat fascism but we see it being maintained there
Fascism နဲ့ကိုနှိမ်နင်းဖို့တိစောက်ခဲ့ပေမဲ့လည်းအရှေ့ပိုင်းကချင်းချောက်မှုတွေအတွက်ဆက်လက်ထိန်းသိမ်းထားခဲ့ပါတယ်စစ်အခစ်ပြီးသွားတဲ့အချိန်မှာတော့အမေရိကန်စစ်အင်အားပြောင်းလဲသွားပေမဲ့လည်းအမေရိကန်ဟာကမ္ဘာနဲ့အင်အားပြနိုင်တာကိုဆက်လက်ထိန်းသိမ်းထားပြီးကမ္ဘာပလေကြီးအဖြစ်ဆောင်ရွက်ခဲ့ပါတယ
်အမေရိကန်နိုင်ငံရဲ့အင်အားအကြီးဆုံးနေရာကိုချိန်းချောက်မဲ့ပြိုင်ဘက်နိုင်ငံတွေလည်းပေါ်ထွက်လာခဲ့ပါပြီ။အမေရိကန်နိုင်ငံသားတွေအတွက်ကတော့စစ်ပြင်းရင်ရင်နှစ်တရာပြည့်ဟာအိမ်ပြန်မလာနိုင်တော့တဲ့တားတွေအဖေတွေအတွက်သတိရစရာဖြစ်ပါတယ်ခင်ဗျာ
။ကိုငင်းညံဖြစ်ပါတယ်ခင်ဗျာ။ဦးနစ်စုဆိုတာအာရီပြဘာသာစကားရလက်မထက်ရသေးတဲ့အမျိုးသမီးလို့အဓိပ္ပာယ်ရပါတယ်။ကညာနိုင်ငံမှာတော့ဦးရီစုအငှားယင်ဝန်ဆောင်မှုကိုအမျိုးသမီးတွေဦးစီးလုပ်ကိုင်နေကြတာပါ။ဒီဝန်ဆောင်မှုကအငှားယင်စီးတဲ့အခါမှာအမျိုးသားရင်မောင်းတွေမောင်းတဲ့ကားကိုစီးရမှာစိတ်မသက်မသာဖြစ်သူတွေနဲ့စိတ်လုံခြုံမှုမရှိသူတွေအမျိုးသမီးတွေအတွက်အဓိကထားတဲ့ဝန်ဆောင်မှုဖြစ်ပါတယ် Fake Love Labidus People ရဲ့သတင်းလွှာကိုတော့မမ်းမြသစင်အောင်ကတင်ပြပါမယ
်ကမ္ဘာနိုင်ငံတော်တော်များများနဲ့အာဖရိကကတခြားမျိုးကြီးတွေမှလိုပဲကင်ညာနိုင်ငံနိုင်ရူဘီမြို့မှာလည်းရင်ကျော်ပိတ်ဆို့တဲ့ပြဿနာရှိပါတယ်ဒါကြောင့်လူဦးရေ3,000ရှိတဲ့နိုင်ရူဘီမြို့မှာဖုန်းကတဆင့်အငှားကားခေါ်ယူနိုင်တဲ့ apps တွေခေတ်စားလာနေတာပါ။အာနီစာတက္ကစီကဒီလိုဝန်ဆောင်မှုတွေကတခုဖြစ်ပါတယ်။တက္ကစီတွေကိုအမျိုးသမီးအငှားရင်မောင်းတွေကမောင်းနှင်ပြီးအမျိုးသမီးခရီးသည်တီးတဲ့ဝန်ဆောင်မှုကိုသာပေးရတယ်။ဖုန်းကတဆင့်အငှားကားခေါ်ယူနိုင်တဲ့အာနီစာ app အသုံးပြုသူ Darren Bora ကလုံခြုံမှုရှိပြီးစိတ်သက်တောင့်တက်တာဖြစ်စေတဲ့ဒီဝန်ဆောင်မှုကိုကြိုက်နှစ်သက်ပါတယ
်။You will have fear that anything might happen along
လုံခြုံရေးနေတဲ့ကြည့်ရင်အမျိုးသားအငှားယင်မောင်းတွေမောင်းတဲ့ကားကိုစီးရတာကလမ်းမှာတခုခုဖြစ်မလားဒါမှမဟုတ်လိမ်မိုင်းဆိုင်ရာစော်ကားမှုရှိမလားလို့စိုးရိမ်နေရတယ်အမျိုးသမီးအငှားယင်မောင်းတွေနဲ့ကြာတော့ပိုးပြီးတော့မှစိတ်လုံခြုံလို့စိတ်သက်သာပြီးတော့စိတ်အနှောက်အယှက်လည်းကင်းတယ
်ဒီဝန်ဆောင်မှုကအမျိုးသမီးယင်မောင်းသူတွေကိုလုတ်ပိုင်ခွင့်နေပို့ရစီတယ်လို့အနီစာတက္ကစီကိုတီထောင်သူManas Sanwa ကပြောပါတယ
် So we wanted to give an app which gives them more of a voice more of an empowerment working with them and making sure that they get
the community ကိုပြောရေးဆိုခွင့်နဲ့လုပ်ပိုင်ခွင့်နဲ့ပုံမရစေချင်ပါတယ်သူတို့နဲ့အလုပ်အတူလုပ်ရင်သူတို့လည်းအကျိုးရှိမယ်ဆိုတာယုံကြည်စေချင်တာပါရင်မောင်အမျိုးသမီးတွေထဲမှာမိခင်တယောက်တည်းကသားသမီးတွေကိုရှာဖွေကျွေးမွေးနေရသူတွေပါတယ်လို့အလုပ်ကြိုးစားတဲ့မိခင်တွေလည်းပါပါတယ
် Anisa Taxi ဝန်ဆောင်မှုကတခြားဝန်ဆောင်မှုတွေထက်ပိုပြီးဈေးသက်သာပါတယ်ရင်မောင်းအတွက်လဲ15ရာခိုင်နှုန်းကနေ25ရာခိုင်နှုန်းကော်မရှင်ပေးပါရယ်အခုချိန်ထိတော့ Anisa Taxi ဝန်ဆောင်မှုမှာရင်မောင်းစီးရင်ပေးထားတဲ့အမျိုးသမီး60လောက်ရှိပြီးနောက်ထပ်လက်ခံဖို့စီစဉ်နေဆဲဖြစ်ပါရယ်ဒီလိုအမျိုးသမီးတီးတဲ့အငှားရင်ဝန်ဆောင်မှုကိုလူကြိုက်များလာတာနဲ့အမျှနောက်သတင်းပတ်တွေမှာလဲစီးရင်ပေးသွင်းမဲ့အမျိုးသမီးရင်မောင်းတွေပိုးပြီးများလာမယ်လို့မျှော်လင့်တယ်လို့ Anisa Taxi ကိုတည်ထောင်သူ Manas Sanwa ကပြောပါရယ်ရှင်
မမသတင်းအောင်ပြောပြသွားတာပါအခုတော့သိပ်ပံဆိုင်ရာသတင်းလွှာတပုတ်ကိုလည်းတင်ဆက်ချင်ပါတယ်သုံးမမြင်ဒီဇိုင်းနဲ့ရုပ်လုံးပေါ်အောင်ထုတ်လုပ်တဲ့ပုံသွင်းဆက် 3D ပရင်တာတွေကိုစက်ရုံတွေမှာသုံးပြီးသူတွေတနာတင်ကြားမှုနဲ့လက်မှုပညာပိုင်းတမ်မနီပလတ်စတစ်ကအစစားလို့ရတဲ့ဂျုံလုံးတွေကိုပါ 3D နဲ့ထုတ်လုပ်နိုင်တဲ့အချိန်မှာ Pittsburgh မြို့မယ်လွန်တက္ကသိုလ်ကသုံးမွေးကို 3D နည်းပညာနဲ့တီထွင်ထုတ်လုပ်ပါတယ် VOA သတင်းတော့ Georgeပြည့်တဲ့ပေးပို့တဲ့တဲ့ရင်ကိုတော့မအီတန်စင်ကတင်ပြပါမယ်ခင်ဗျာ
set two, don't we two set we got two giant designery, decent designery, two little baby or machine that jaw. Did you imagine a chain to dream a tuna and move with a Uza Pijar at jaw? Carnegie Mellon Decatuga, a witty to the Natanaga Lila and a PhD down to Leah Elburn up your way.
They tend to run these very massive.
ตัวมวยสัตว์ต่างๆของเราอย่างพวกแมสสุบีอาจจะก็อุตส่าห์ไปทุบได้สัตว์เหมียวอะไรแต่แม้คุณดีสัตว์ดีกว่าเราเอทัดตาวอะไรน่าอะฮาร์ดแวร์ลิมิเต็ดที่เราเสียมีจ้ารอพิสิบันสัญญาเจ้าซอฟต์แวร์บันสัญญาโกดิการ์ตีทวินสาวยาวอะไรน่าส่งบ่โปรแกรมมิ่งนี้จะเนี่ยต้องทาร์เรตตัวมวยทุบสัตว์ดีกว่าอิมเมจเข้าเขตตัวมวยทุบพิสิบิโกทุบไปไหนเนี่ยลุเลตุกับเปียวอะไรโปรแกรมมาเยทาร์เรตได้ตัวมวยทุบไหนเนาะอาจจะข้าข้าวท တဲ့စာသွတ်ပစ္စည်းတွေကိုတုံးပြီးတော့ဆဲရုပ်ထက်စာရင်တက်ရှိနဲ့ပို့ပြီးတော့ဆင်တူတဲ့ soft robotic ဆဲရုပ်တွေကိုတည်ထွင်နိုင်ပါတယ
်။
soft robotic နည်းပညာနဲ့ထုတ်တဲ့ဆဲရုပ်တိုင်းအရင်ဆုံးတော့ဒီလိုဆုပ်ကိုင်လို့ရတဲ့ပစ္စည်းမျိုးထုတ်တတ်ပါတယ်။ဒီဆဲရုပ်ကအင်မတန်ဆန်းတက်တဲ့အဝတ်စာတွေလည်းထုတ်နိုင်ပါတယ်။ဆက်တွေတုံးရတာကပြင်းစရာကောင်းနေဆိုပြီးတော့လူများကတွေးတက်ကြပေမဲ့လည်း digital နည်းပညာသုံးထားတဲ့ဆက်တွေကိုဖန်တီးနိုင်မှုစွမ်းရည်ကဏ္ဍမှာသုံးဝင်တယ်လို့လူတွေတွေးလာအောင်ဘယ်လိုလုပ်ရမလဲလို့သူကအမြဲစဉ်းစားမိတဲ့အကြောင်းကိုလည်းပြောပါတယ
်။ We say you give us
တခြား 3D printer တွေသုံးတယ်လို့ပဲဘယ်လိုပစ္စည်းထုတ်ချင်တယ်လို့ပြောလိုက်ရင်ကျမတို့ဆက်ကလည်းသုံးမွေးနဲ့တတ်နိုင်တယ်လို့ထိုးပေးနိုင်ဖို့ကြိုးစားနေပါတယ်။နောက်ဆုံးလက်ဆက်တက်လုံနိုင်တဲ့နည်းပညာ software တွေတွင်တွင်ကျကျသုံးလာနိုင်တာကြောင့် 3D printer ကိုလူများသုံးလာကြတယ်လို့ Elban ကပြောပါတယ်။
Knitting machines are not
သုံးမွေးထိုးတဲ့အလုပ်ကိုလုပ်ပေးတဲ့ဆဲယုတ်ကအပေါ်ထိုးအောက်ထိုးလှုပ်ရှားမှုအနည်းငယ်ကိုပဲလှုပ်ရှားလို့ရတယ်ဆိုပေမဲ့ဒီလှုပ်ရှားမှုတွေကိုအချိန်ကဲဖို့စီစဉ်ရတာခက်ခဲပါတယ်ရှင
့် 3D နည်းပညာနဲ့သုံးမွေးထိုးမှုကနေကိုနဲ့ကွက်တီအစဉ်ပြေတဲ့ပစ္စည်းတွေကိုထုတ်နိုင်မှာဖြစ်တယ်လို့တနေ့ကျရင်လည်းအဝတ်စားတွေကအစသက်ရှိလို့လှုပ်ရှားနိုင်တဲ့ဆဲယုတ်တွေအပြင်အာကာသထဲမှာဝင်နိုင်တဲ့ဝတ်စုံတွေအထိပါသုံးနိုင်လာတော့မှာဖြစ်ပါတယ်ရှင
်မအီးတန့်စင်ဖြစ်ပါတယ်ခင်ဗျာဗီယိုကနေထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့တွေ့သချင်းတောင်းခြင်းနဲ့ဆိုရင်တော့ VO ရဲ့ email လိပ်စာ bamis@voanews.com ကိုစာရေးသားနိုင်ပါတယ်။ဒီကနေ့ည9နာရီမှာထုတ်လွှင့်မဲ့အစီအစဉ်တွေမှာတော့မြမရေးရဆွေးနွေးကမြမပြည်မှပေးစာများပြည်တွင်းသတင်းသုံးသပ်ချက်ထူးခြားစံပြသတင်းများအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်။အခုတော့သတင်းချင်းချုပ်ကိုမတ်တင်ကြီးတက်ကပြောပြပေးမှာပါ။
ဘင်္ဂလားဒေ့ရှ်ဖက်ထွက်ပြေးရတဲ့တိမ့်နဲ့ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေတဲကပထမဆုံးအထုပ်ထမ်းနေပြန်ရေးလုပ်ငန်းစဉ်ကိုလာမယ့်ကြာသပတေးနေ့နိုဝင်ဘာလ15ရက်နေ့မှာစတင်မှာဖြစ်ပါတယ်။ပထမအထုပ်ထမ်းနေပြန်မဲ့လူပေါင်း1250ယောက်ထဲကနေတရက်ကိုလူပေါင်း150နှုန်းနဲ့15ရက်ကြာလက်ခံရေးလုပ်ငန်းစဉ်ကိုဆောက်ရွက်မယ်လို့မြန်မာဆွေရကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။နိုဝင်ဘာလ17ရက်နေ့17နာရီအချိန်ဟာဆိုရင်ပထမကမ္ဘာစစ်ကိုအဆုံးသတ်ခဲ့တဲ့နှစ်ပေါင်း100ပြည့်တဲ့နေ့ဖြစ်ပါတယ်။ဆက်အတွင်းသေဆုံးခဲ့ရတဲ့လူသန်းပေါင်းများစွာကိုအောက်မေ့တရိယာတဲ့အနေနဲ့နိုင်ငံပေါင်း80ကခေါင်းဆောင်ပြီးပြင်သစ်နိုင်ငံ RD Trump မှစုစည်းခဲ့ကြပါတယ်။တိုက်ခိုက်မှုတွေရပ်ဆဲခဲ့ကြတဲ့1918ခုနှစ်နိုဝင်ဘာလ17ရက်နေ့အချိန်မှခန္ဓာကိုပြင်သစ်သမ္မတ Emmanuel Macron, American သမ္မတ Donald Trump နဲ့တခြားနိုင်ငံခေါင်းဆောင်တွေတက်ရောက်နေကြတာဖြစ်ပါတယ်။အမေရိကန်ပြည်သူကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းနယ်မြောက်ပိုင်းမှာလောင်ကျွမ်းနေတဲ့တော်မီကိုနှိမ့်တက်နိုင်ဖို့ပြည်နယ်မိသက်တပ်ဖွဲ့ဝင်တွေအပူတပြင်းကြိုးပမ်းနေကြပါတယ်။ဒီနှစ်တော်မီလောင်ကျွမ်းမှုဟာအဆိုးဆုံးနေတဲ့ကတစ်ခုဖြစ်ပြီးတော်မီကိုသိမ့်မကြခင်အချိန်အတွင်းနှိမ့်တက်နိုင်ဖို့အနေထားမရှိဘူးလို့အမျိုးသားမိုးလေဝသဌာနကပြောပါတယ်။ကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းကမီးလောင်ကျွမ်းမှုအတွင်းသေဆုံးသူရော့အလောင်း14လောင်းကိုစနေနေ့ကထပ်မံတွေ့ရှိတဲ့အကြောင်းနဲ့အာဏာပိုင်တို့ကပြောဆိုထားပါတယ်ရှင်။
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုမတ်တင်ကြီးတိုက်ပြောပြခဲ့တာပါဒီညနေအတွက်အစီအစဉ်ထုတ်လို့ရမူကမတ်ဆူမွန်ဖြစ်ပါတယ်အတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ဂျွန်ဒရိုက်တန်ဖြစ်ပါတယ် VOA အမေရိကန်တန်ညနေဘက်မြန်မာဘာသာအစီအစဉ်ကိုညနေ6နိုင်ခွဲကနေ9နိုင်အထိပိုင်းနိုမီတာ19.25ရုပ်အနေတင်ဆက်ခဲ့တာပါ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါနောက်ထပ်2နိုင်ကြာညာ9နိုင်မှာကျွန်တော်တို့တကပြန်ဆောင်ရအောင်လားဗျာကျွန်တော်ညောင်ဝင်းအောင်ပါ
This program has come to you from the Voice of America, Washington.
Thank you.